2023ခုနှစ်ထဲမှာ COVID-19 ကပ်ရောဂါကိုအရေးပေါ်အခြေအနေကနေရုပ်သိမ်းသွားဖို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကအေပြီလ6ရက်နေ့မှာပြောပါတယ်။ဒါပေမဲ့ဒီနှစ်ဘယ်လပိုင်းမှာဆိုတော့အချိန်အတိအကျကိုမပြောသေးပါဘူး
။ I think we will be able to lift it this year.
ဒီနှစ်ထဲမှာပြန်လည်ရုပ်သိမ်းနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။၃လတချင်လုတ်တဲ့ရေးပေါ်ကော်မတီအစည်းအဝေးကလာမယ့်မေလာဇန်းလောက်မှာဖြစ်မယ်အဲ့ဒီမှာ COVID-19 အတွက်တည်ထောင်အရေးပေါ်ကော်မတီအစည်းအဝေးလုပ်မှာပါလို့ Tedros ကပြောပါတယ်ကုလသမဂ္ဂကျန်းမာရေးအေဂျင်စီဟာ COVID-19 ကိုမူလအကဲဖြတ်ပြီးနောက်၃နှစ်ကျော်ကြာတဲ့အထိနိုင်ငံတကာအတွက်စိုးရိမ်ရတဲ့ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားတာပါ COVID-19 ရဲ့မူလဇင်းမြစ်နဲ့ပတ်သက်ပြီးလဲယူဆချက်အလုံးကိုထည့်သွင်းစဉ်းစားနေပြီးတရုတ်နိုင်ငံကလည်းအချက်လက်တွေပိုမိုမျှဝေပေးဖို့ထက်ခါတလဲလဲမြစ်တာရက်ခံခဲ့ကြောင်းဂျီနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Tedros ကပြောပါတယ်ရှင်